တရိတ်လင်ကရေပိုင်နဲ့ထဲရောက်လာတဲ့အိန္ဒိယ၅ဘာဒေပေါ်မှာလိုက်ပါလာသူ32ယောက်ကိုတရားမဝင်ဝင်ရောက်မှုနဲ့ဖမ်းဆီးခဲ့တယ်လို့တရိတ်လင်ကအာနာဘိုင်တွေကပြောပါတယ်။နိုင်ငံမြောက်ပိုင်းဂျက်ဖ်နာကျွန်းဆွယ်ကန်ကေးဆန်ဂျူရိုင်ကမ်းလွန်မှာမတင်ကားပွဲ၅ဖမ်းလေပေါ်မှာအိန္ဒိယအမျိုးသားလေသမား2ဦးနဲ့အတူရိုဟင်ဂျာအမျိုးသား9ဦးအမျိုးသမီး9ဦးနဲ့ကလေးငယ်16ဦးစုစုပေါင်း32ယောက်ကိုဖမ်းဆီးခဲ့တယ်လို့တရိတ်လင်ကရေတပ်ပြောခွင့်ရကပြောကြားချက်ကိုအိန္ဒိယအခြေစိုက် PTA သတင်းမှာဖော်ပြပါတယ်။ကလေးငယ်တွေထဲမှာ15ရက်သားကလေးတူနဲ့၄လအရွယ်ကလေးငယ်တွေပါပါဝင်နေပြီးတော့သူတို့ဟာလွန်ခဲ့တဲ့၄နှစ်လောက်ကမြန်မာနိုင်ငံကနေအိန္ဒိယကိုထွက်ပြေးခုန်လွန်ခဲ့ကြတဲ့ဒုက္ခသည်တွေလို့ပြောပါတယ်။ဖမ်းမိသူတွေကိုရေတပ်ကအာဏာပိုင်တွေကိုလွှဲပြောင်းပေးခဲ့ပါတယ်။စုံစမ်းစစ်ဆေးသူတွေကတော့သူတို့ကိုလေသမားတွေကတရိတ်လင်ကနိုင်ငံနဲ့တရားမဝင်ခိုးသွင်းမှုစူးစမ်းတယ်လို့တံပြန်ရှိကြပါတယ်။မြန်မာနိုင်ငံမှာနိုင်ငံသားဖြစ်ခွင့်ရတဲ့ရိုဟင်ဂျာတွေထဲမှာအိန္ဒိယကိုထွက်ပြေးခုန်လွန်သူတွေအတွက်လွန်ခဲ့တဲ့၄-၅နှစ်လောက်ထိအဆင်ပြေခဲ့ပေမဲ့မကြာသေးခင်ကပဲလက်ရရင်အဖွဲ့တွေကရိုဟင်ဂျာမွတ်စလင်တွေကိုလက်မခံဖို့လှုံ့ဆော်မှုတွေရှိလာခဲ့တယ်။နောက်ပိုင်းအခက်အခဲတွေနဲ့ခြုံလာကြရတာဖြစ်ပါတယ်။